ကချင်နှစ်ချင်းကရံဖွဲ့ချုပ် KBC ဥက္ကဋ္ဌဒေါက်တာခလန်ဆမ်ဆန်ကိုတမရဘက်ကပြည်မှုဆိုင်ရာဥပဒေပုံမှန်နဲ့တရားစွဲဆိုဖို့ဦးတိုက်လျှောက်ထားတာဒီကနေ့ပြန်ပြီးတော့ရုပ်သိမ်းသွားပါပြီ။အစိုးရစစ်တပ်ကကချင်ပြည်နယ်အတွင်းလူခွင့်ရေးချိုးဖောက်မှုတွေဘာသာရေးလွတ်လပ်ခွင့်နှိရှိချိုးဖောက်မှုတွေရှိနေတယ်လို့အမေရိကန်သမ္မတနဲ့တွေ့ဆုံစဉ်သူပြောခဲ့တဲ့အပေါ်မှာမြောက်ပိုင်းတိုင်းစစ်ဌာနချုပ်အရာရှိတဦးကတရားလိုလုပ်ပြီးမြစ်ကြီးနားတရားရုံးမှာဦးတိုက်လျှောက်ထားခဲ့တာဖြစ်ပါတယ်။အပြည့်စုံကိုတော့ VOA သတင်းတောက်ကိုစောထက်ပြောပြပေးပါမယ်ရှင်
။ကချင်နှစ်ချင်းခရစ်စတန်အဖွဲ့ချုပ်ဥက္ကဋ္ဌသိခတော်ရဆရာတော်ခါလန်ဆန်ဆွန်ကိုမြစ်ကြီးနားမြို့နယ်တရားရုံးမှာဦးတိုက်လျှောက်ထားတဲ့အမှုကိုဒီနေ့ပြန်ရှုပ်သိမ်းလိုက်တာပါ။သူ့အပေါ်တင်ထားတဲ့ဆွဲချက်တွေပြန်ရှုပ်သိမ်းလိုက်တာနဲ့ပတ်သက်လို့ဆရာတော်ခါလန်ဆန်ဆွန်ကအခုလိုရှင်းပြပါတယ်။
ကျွန်တော်တို့ကတော့ဒီဘောဘောချင်းနဲ့ PC ကနေတင်ပြပြီးတော့ PC ကနေတင်ပြပြီးတော့ဖုန်းကြတယ်ဘောရုပ်သိမ်းတော့မယ်ဆိုတော့တော့ပြီးရင်အခုတရားရုံးမှာကျတော့တရားဝင်တော့ရုပ်သိမ်းပါပြီတရားလိုကလာပြီးမှအမှုကိုရုပ်သိမ်းပါလာတော့ဟိုပြီးတော့ယူပါဆိုတော့ပြီးတော့ယူလို့ဆိုရပါတယ
်ကချင်ပြည်နယ်ကတိုက်ပွဲရေးအကြောင်းပါဝင်မြန်မာစစ်တပ်အနေနဲ့ခရစ်ယာန်တွေပေါ်မှာလူအခွင့်အရေးချိုးဖောက်တာရှိနေရဆိုတဲ့ကိစ္စတွေကိုဆရာတော်ခါလမ်ဆန်ဆွန်ကအမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့ဇော်လာ18ရက်တွေ့ဆုံမှာပြောခဲ့တဲ့အပေါ်မှာတမ်တော်ဘက်ကဩဂုတ်လ16ရက်မှာမြစ်ကြီးနားမြို့နယ်တရားရုံးကိုဦးတိုက်လျှောက်ထားခဲ့တာဖြစ်ပါတယ်။ဒီရက်ပိုင်းတဲ့မြစ်ကြီးနားမြို့မှာလွတ်လပ်စွာထုတ်ပေါ်ပြောဆိုခွင့်အတွက်လူငယ်ရွယ်ရာနဲ့ချီလှုပ်ရှားဆောင်ရွက်နေတဲ့အချိန်မှာအခုလိုအမှုပြန်ရုပ်သိမ်းလိုက်တာဟာတင်းမာမှုတွေအထိုက်အလျောက်ရောကျသွားမယ်လို့မြင်ကြောင်းဆရာတော်ခါလန်ဆန်ဆွန်က VOA ကိုပြောပါတယ်။
ကျွန်တော်တို့ဒီအထူးပြင်ပြတဲ့ချင်းဒီလိုအနေနဲ့ပေါ့နော်အဲ့လိုမျိုးတွေမှာတမ်းတွေဒီလိုဒီအေးပြတဲ့ဒီလိုရုပ်တင်နေတဲ့တော့မလို့ဆန်ချီတွေကျွန်တော်ရောသွားမယ်လို့မြင်ပါတယ
်ကချင်ပြည်နယ်အတွင်းကကြောပြန်စစ်ပွဲတွေဟာကိုနှစ်တည်းကိုဥတည်နေပြီးစစ်ဆောင်တွေနေရပြန်ရေးအာမခံချက်မရှိတဲ့အချိန်မှာလွတ်လပ်စွာထုတ်ပေါ်ပြောဆိုခွင့်အတွက်ဟန်တားလာတွေကိုနှုတ်ဆက်နေမှာမဟုတ်ဘူးလို့ကချင်တမျိုးသားလုံးဆိုင်ရာလူငယ်များသမဂ္ဂဥက္ကဋ္ဌကိုလွန်ဆောင်က VOA ကိုပြောပါတယ်
ဆက်တက်ဆက်ဆုံရေးပုံစံနဲ့ဒီလိုမျိုးလုပ်ရင်ငါတို့ဒီလိုလုပ်တယ်နော်ဆိုတော့အရင်ကလည်းကျွန်တော်တို့ကလည်းဒီလိုမျိုးမြောက်ပိုင်းတိုင်းဘက်ကနေတရားရှိမှပဲတက်တဲ့ထောက်တာဘာမှမရှိဘဲနဲ့ကျွန်တော်တို့ထောင်ထားလိုက်တဲ့အရာရှိတယ်ဆိုတော့ဒီလက်စွာထုတ်ဖို့ပြောဆိုမှုကိုကျွန်တော်တို့ကဒါကြောက်ရွံ့ပြီးမှမပြောမဆိုဘဲနဲ့ကျွန်တော်မြင်မှာမဟုတ်ဘူးဆိုတော့ဒီနေ့ရဲ့အခြေခံတော်တဲ့အခွင့်အရေးကိုကျွန်တော်ဆက်လက်ပြီးမှကျွန်တော်တိုက်ပွဲဝင်သွားမယ
်ဒီနေ့မှလည်းကချင်လူငယ်တွေကစစ်ဆောင်ပြည်သူတွေရဲ့ဘဝကိုအလေးထားဖို့လွတ်လပ်တဲ့တရားစီရင်ရေးဖြစ်ဖို့လွတ်လပ်စွာထုတ်ဖို့ပြောဆိုခွင့်ရဖို့စားရပိုစတာတွေတိုင်ပြီးမြေကြီးနားမြို့မှာဆန္ဒထုတ်ဖော်နေကြပါတယ်မြန်မာနိုင်ငံကျောင်းသားလူငယ်ကွန်ဂရက် SYCB နဲ့လွတ်လပ်စွာထုတ်ဖို့ပြောဆိုခွင့်ကိုလှုပ်ရှားနေတဲ့အတန်အဖွဲ့ကလည်းမြေကြီးနားမြို့မှာဆန္ဒထုတ်ဖော်နေတဲ့ဒေသခံကချင်လူငယ်ရေးနဲ့ပူးပေါင်းခဲ့ကြပြီးတိစက်ပြကမ်းမင်းကိုလည်းလုပ်ခဲ့ပါတယ်မြေကြီးနားတရားရုံးရှိကိုလည်းတွားရောက်ခဲ့ပြီးသူတို့ရဲ့လှုပ်ရှားမှုတွေကိုဒေသလူမျိုးရေးအာဏာပိုင်တွေကစောင့်ကြည့်နေကြတယ်လို့လည်းဒီဆန္ဒပြပွဲမှာပါဝင်သူတွေက VOA ကိုပြောပါတယ်
ဒီဆန္ဒဖော်ထုတ်ပွဲမှာရန်ကုန်ကလူငယ်ကျောင်းသားတွေမြစ်ကြီးနားထိလာရောက်ဝမ်းရံခဲ့ကြတဲ့အချိန်မှာသူတို့ဝတ်ထားတဲ့အပြာရောင်တီရှပ်ပေါ်ကလွတ်လပ်စွာပြောဆိုခွင့်ကိုဖိနှိပ်တော်စစ်တပ်၏အမှုဖွင့်ရေးယူမှုများကိုပြင်းထန်စွာကန့်ကွက်ရှုံချကြဆိုတဲ့စာရီဟာကြိုတင်ခွင့်ပြုချက်တောင်းချိန်မှာမပါဝင်ခဲ့လို့ဆိုပြီးတော့ခေါင်းဆောင်နှစ်ဦးကိုငြိမ်းစုစီပုံမှန်20နဲ့မြစ်ကြီးနားရဲစခန်းကဒီကနေ့ပဲတရားစွဲလိုက်တယ်လို့လွတ်လပ်စွာထုတ်ဖော်ခဲ့သူရဲအတန်ရဲ့မောင်ဆောင်ခါကဖိရိမြန်မာပိုင်းကိုပြောပါတယ်အပြာရောင်တီရှပ်ကမ်ပိန်းနဲ့ဝန်ရံခဲ့တဲ့ရန်ကုန်ကတောင်သားလူငယ်တွေကိုယ်တိုင်ကချင်ပြည်နယ်ရဲစခန်းမှာတွားရောက်အမှုရင်ဆိုင်ခဲ့ကြပေမဲ့ဥဆောင်သူတွေကိုပဲပုံမှန်20နဲ့အရေးယူမှဖြစ်တဲ့အကြောင်းမြစ်ကြီးနားမြို့နယ်ရဲမှူးကတုံ့ပြန်ခဲ့တယ်လို့အကန့်အဖွဲ့ကပြောပါတယ်